ောင်နှစ်ကျင်းပမဲ့ထိုင်းအမေရိကန်ပါဝင်ဒေတာရင်းနိုင်ငံတွေရဲ့ကမ္ဘာအကြီးဆုံးစီးရဲလေ့ကျင့်မှုတစ်ခုဖြစ်တဲ့ Corporate Gold စီးရဲလေ့ကျင့်မှုမှာမြန်မာနိုင်ငံကိုဖိတ်ကြားဖို့အမေရိကန်ပြည်ထောင်စုကထောက်ခံထားတယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနပြောခွင့်ရသူ George Little ကပြောပါတယ်။ဒါပေမဲ့ဒီဖိတ်ကြားချက်ကိုအမေရိကန်နိုင်ငံကမဟုတ်ဘဲထိုင်းနိုင်ငံကဖိတ်ကြားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းဒါနဲ့ပတ်သက်လို့ထိုင်းနိုင်ငံဘက်ကတီးခြားအတည်ပြုချက်တော့ထွက်မလာသေးပါဘူး။နှစ်စဉ်ပြုလုပ်တဲ့ဒီဘူးတွဲစီးရဲလေ့ကျင့်မှုမှာအမေရိကန်စစ်သည်ထောင်ပေါင်းများစွာနဲ့အတူထိုင်းနဲ့အာရှနိုင်ငံတို့ကတပ်မတော်တွေဘူးတွဲပြီးတော့ဗျူဟာမြောက်စီးရဲလေ့ကျင့်မှုတွေပြုလုပ်ကြတာဖြစ်ပါတယ်။အခုလိုဖိတ်ကြားတာဟာ1988ခုနှစ်နောက်ပိုင်းစီးရဲရဒီဆက်ဆံမှုဖျက်တောက်ပြီးတဲ့နောက်ပိုင်းမှာမှအမေရိကန်မြန်မာစီးရဲရပြန်ပြီးတော့ဘူးတွဲဆက်ဆံလာတဲ့ပထမဦးဆုံးခြေလှမ်းအဆင့်ဖြစ်တယ်လို့လည်းပြောဆိုကြပါတယ်။ပြီးခဲ့တဲ့နှစ်ကကော့ဘရာဂိုစီးရဲလေ့ကျင့်မှုဆင်နွှဲခဲ့တဲ့ကအမေရိကန်တပ်သား1000ခန့်ထိုင်းတပ်သား3400ခန့်နဲ့အင်ဒိုနီးရှား၊ဂျပန်၊မလေးရှား၊စင်ကာပူနဲ့တောင်ကိုရီးယားနိုင်ငံတွေကတပ်သားတွေပါဝင်ခဲ့ပါတယ်။တရုတ်ပါဝင်တခြား6နိုင်ငံကလည်းဒီစီးရဲလေ့ကျင့်မှုကိုလေ့လာသူတွေဆေးလွှတ်ခဲ့ပါတယ်။နောက်နှစ်ကျင်းပမယ့်ကော့ဘရာဂိုဘူးတွဲစီးရဲလေ့ကျင့်မှုမှာတော့စင်ကာပူ၊ဂျပန်၊တောင်ကိုရီးယား၊အင်ဒိုနီးရှား၊မလေးရှားတို့ပါဝင်မှာဖြစ်ပြီးတော့လေ့လာသူနိုင်ငံ73နိုင်ငံတက်ရောက်မယ်လို့မျှော်လင့်ရကြောင်းထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်။